Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်2019ခုနှစ်ဒီဇင်ဘာလ23ရက်ဗဒူးနေ့ညနေခင်း VOA စီစဉ်လေးကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ16.25တို့ကနေတိုင်းရထုံးလွှင့်ပေးနေပါတယ်စမားအပန်းစမားဒီညနေခင်းစီစဉ်လေးကိုတင်ဆက်ပေးတော့မှာပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်ပြည်အောင်စုကလစ်လက်နေတဲ့အဲဘာမှဖြစ်နေကုစားပြုတက်တော်မှတ်နေရအတွက်ကျင်းပတဲ့သူရွေးကောက်ပွဲမှာဒီမိုကရက်ပါတီကကိုယ်စားကအနိုင်ရသွားပါတယ်။ရိုက်တာသတင်းဌာနအတွက်အလုပ်လုပ်ဖိနေတဲ့မြန်မာသတင်းသမားနှုတ်ဦးကိုတော့ရန်ကုန်မှာရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်နေသူချင်းညာပြီးတော့မှာပါ
။ဟုတ်ကဲ့ပါရှင်။သတင်းနေပြီးမှတော့တာရှင်နေနားဆင်ကြရမယ်ဒီမှာ
။ပထမဆုံးတစ်ချက်အနေနဲ့ကတော့အဲ့ဒီသူတို့ကိုအကျွမ်းမဲ့ပြန်လဲလက်ခံဖို့နော်။အဲ့ဒါကတော့ကျွန်တော်အနေနဲ့ပြောရင်တော့မဖြစ်နိုင
်ဘူး။ရိုဟင်ဂျာဒုက္ခသည်တွေပြန်လက်ခံရေးကိုမင်းတို့ကကျင်းပတဲ့ကုလလုံခြုံရေးကောင်စီကတင်ပြခြင်းနဲ့ပတ်သက်ပြီးတော့ NLD ပါတီပြောခွင့်ရဦးညံဝင်းကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြမှာပါ။ဒါ့အပြင်ရိုဟင်ဂျာအမျိုးသမီးတွေအပေါ်လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုကျူးလွန်မှုရှိတဲ့ဆိုတဲ့အကြောင်းအပြင် KIO ရဲ့မြေကြီးနားကအကြံပေးအဖွဲ့ရုံးကိုဝင်ရောက်ဆစ်ဆဲတဲ့အကြောင်းစာတွေကိုလည်းဒီညနေမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရသတင်းတွေကိုကွန်လွန်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြေညာပေးတော့မှာပါရှင်။
အမေရိကန်ပြည်အောင်စုကလစ်လက်နေတဲ့အဲဘာမှပြည်နယ်ကုစားပြုထက်လွတ်တော်အမတ်နေရာအတွက်ကျင်းပခဲ့တဲ့အထူးရွေးကောက်ပွဲမှာဒီမိုကရက်ပါတီကိုယ်စားလှယ်ဒေါက်ဂျုန်းစ်အနိုင်ရသွားပါတယ်။ရွေးကောက်ပွဲရလဟာရီပပ်ဘလစ်ကန်ပါတီအတွက်သမကလိမ်မဲဆိုင်ရာမပွင့်မရလို့ရတဲ့ကျူးလွန်ခဲ့ဘူးလေလို့ဆိုရဲဆွဆွဲချက်တွေချမ်းမှာရီပပ်ဘလစ်ကန်ပါတီကိုယ်စားလှယ်ဖြစ်ရှင်ပြိုင်ခဲ့တဲ့ရိုင်မိုးကိုရွေးကောက်ပွဲနည်းမှာထောက်ခံကြောင်းပြောခဲ့တဲ့သမ္မတဒေါ်နယ်ထရန့်အတွက်ပါအထင်အရှားဖြစ်ခဲ့ရပါတယ်။ပြိုင်ဆိုင်မဲဆွဲစည်းရုံးခဲ့ကြပြီးနောက်မှာတော့ဒီမိုကရက်ကိုယ်စားလှယ်ဂျုန်းစ်ကထောက်ခံမဲ့49ထဲမှာ900ရာခိုင်နှုန်းရီပပ်ဘလစ်ကန်ကိုယ်စားလှယ်မိုးက48.4ရာခိုင်နှုန်းအသိရခဲ့ကြတာပါ။ယူကော့ပွဲမှာအနိုင်ရခဲ့တဲ့ဒီမိုကရက်ကိုယ်စားလှယ်ဂျုန်းစ်အနေနဲ့ဇန်နဝါရီလမှာကျန်းသက်စာချင်းစုတာဝန်ယူရခါကျရင်တော့ကိုယ်စားလှယ်နေရာ100ရှိတဲ့ထက်လွတ်တော်မှာအများစုနဲ့ထိန်းချုပ်ထားတဲ့ရီပပ်ဘလစ်ကန်ပါတီအနေနဲ့52နေရာဒီမိုကရက်က49နေရာထိရလာမှာဖြစ်တာကြောင့်သမ္မတထရဲ့မူဝါဒတွေအကောင့်ထဲပေါ်ရင်ကဲကဲလို့ကြောမဲ့အလားအလာတွေလည်းရှိနေပါတယ်။ဒီမိုကရက်ကိုယ်စားဂျုန်းစ်ကတော့အဲဘာမှပြင်နေမှာလားမကနိုင်ငံတော်ဝန်မှာပါစုစည်းညီညွတ်အောင်လုပ်နိုင်တယ်ဆိုတာတတ်သိပြလိုက်တာဖြစ်ကြောင်းရွေးကောက်ပွဲအနိုင်ရမင်းကုန်းဖြစ်မင်းညက်ကထောက်ခံသူတွေကိုပြောချသွားခဲ့တာပါ။ဂျမိုင်းဆက်ရှောက်မှုအလောက်ကိုင်းနဲ့စီးပွားရေးပါဝင်တိုင်းပြည်မှာရင်ဆိုင်နေရတဲ့အရေးကြီးကိစ္စတွေနဲ့ပတ်သက်လို့အထက်လွှတ်တော်မှာစောင့်ဆရာတွေအများပြားရှိနေကြောင်းလည်းပြောဆိုထားပါတယ်။ Republican ကိုယ်စားမိုးကတော့ရွေးကောက်ပွဲမှာရှုံးနေကြောင်းလက်မခံခဲ့တယ်လို့မင်းကကြွေးချခဲ့တဲ့မင်းကုန်းမှာလည်းရွေးကောက်ပွဲလုပ်ငန်းစဉ်တွေအဆုံးမသတ်သေးတဲ့အကြောင်းပြောဆိုထားပါတယ်။
ကျူတင်တပ်ဖက်ချက်တွေမထားဘဲမြောက်ကိုရီးယားနဲ့ဆွေးနွေးဖို့အမေရိကန်နိုင်ငံဆိုင်ဝင်ကြီး Rex Tillerson ကကန့်လန့်လိုက်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားအနေနဲ့သူ့ရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေနဲ့ပတ်သက်ပြီးပြောင်းလဲလိုတဲ့စံတာတော့ရှိရမယ်လို့ဝင်ကြီး Tillerson ကပြောပါတယ်။ Atlantic Council Korea Foundation Forum မှာမနစ်အင်ကာနေကဝင်ကြီး Tillerson မင်ကွန်ပြောတာမှာတော့
So we need the DPRK to come to the table for talks. We're ready to
မြောက်ကိုရီးယားအနေနဲ့ဆွေးနွေးပြောဆိုရေးစကားဝိုင်းကိုရောက်လာဖို့လိုပါတယ်။မြောက်ကိုရီးယားဘက်ကဆွေးနွေးလိုတဲ့အချိန်မှာအမေရိကန်ဘက်ကအဆင်သင့်ရှိပါတယ်။ဒါပေမဲ့မြောက်ကိုရီးယားအနေနဲ့မတူညီတဲ့ရွေးချယ်မှုကိုဆောင်ရွက်လိုတဲ့ရှုမြင်ချက်နဲ့ဆွေးနွေးရမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်စစ်တပ်ဘက်ကတော့ခိုင်ခိုင်မာမာကြိုတင်ပြင်ဆင်ထားပါတယ်။အခြေအနေအရစစ်တပ်အနေနဲ့ရေးပေါ်အခြေအနေတွေမှာအပြည့်အဝအဆင်သင့်ဖြစ်နေဖို့အတွက်သမ္မတကညွှန်ကြားထားပြီးစစ်တပ်အနေနဲ့လည်းအဆင်သင့်ရှိနေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးပြောဆိုခဲ့ပါတယ်။ဒါ့အပြင်သူ့အနေနဲ့ကတော့အချိန်ငယ်ပြောဆိုထားတဲ့အတိုင်းပဲပထမဆုံးဘုံတလုံးကျဲမချခင်ထိတော့တန်ကင်းတမန်ကင်းနဲ့ဆက်ပြီးတော့စ조사သွားမယ်လို့ပြောဆိုခဲ့ပါတယ်။တရုတ်ဘက်ကမြောက်ကိုရီးယားကိုရေနံတင်ပို့မှုဖြတ်တောက်လိုက်ဖို့အမေရိကန်သမ္မတကလိုလားနေတဲ့အကြောင်းလဲဝန်ကြီးကပြောပါတယ်။မြောက်ကိုရီးယားတို့နောက်ဆုံးအကြိမ်ဆွေးနွေးပွဲကိုတက်ရောက်လာခဲ့တာကလည်းတရုတ်ဘက်ကရေနံတင်ပို့မှုရပ်ခက်ပြီးနောက်မှဖြစ်ခဲ့တာလို့ဝန်ကြီးကထပ်လောင်းပြောဆိုသွားပါတယ်ရှင်
။အမေရိကန်ပြည်အစနယူးယောက်မြို့ကမြေရောက်ရထားမှာဒီပိုက်ဘုံတစ်လုံးနဲ့ဘုံခွဲတက်ခတ်ခဲ့သူဖြစ်ဆွဆွဲခံထားရသူဟာစစ်သွေးကြွအုပ်စုတွေနဲ့ဆက်နွယ်မှုရှိပုံရမရတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကအကြမ်းဖက်တံပြန်တက်ပြေးတိုက်တန်းရရှိသူကပြောဆိုလိုက်ပါတယ်။စုံစမ်းစစ်ဆေးမှုဒဇယ်ပိုင်းဖြင့်ဘင်္ဂလားဒေ့ရှ်နိုင်ငံကနေအမေရိကန်မှာပြောင်းရွှေ့နေတဲ့တူဖြစ်တဲ့အခက်အူလာရဲ့ဇနီးနဲ့မိဘတွေကိုစုံစမ်းစစ်ဆေးသူတွေမေးမြန်းခဲ့တဲ့အကြောင်းလဲဘင်္ဂလားဒေ့ရှ်အကြမ်းဖက်တံပြန်တက်ပြေးရရှိမွန်နီနူရာအစ္စလမ်ကပြောဆိုလိုက်ကြပါ။အ
Jerusalem or Israel and yet Europe, did my view like day. American Dama, Donald Trump, yet some such a good dog yan and in it. Islam Nangan Riga, Council Nasata Udo, Digine Ma, Turkey Nangan Muro, Istanbul Ma, Drizzle, Swinu Chabu, Shibare, Jerusalem, ye, Wiman Moody, Jitwa Lara Net, do, she levanted Larin, Medina Moody, Septiani Jima, Akulu, Swinu Jaraba, a poor wing has a Konanangan bar, Islam, a Buba Sanya, ye, a poor OIC, yet Taupa Mune, Akulu, Swinu Jarale, Pipare. Turkey Nanga, YC go leshi usang near Apipi, Turkey Tamda receptia Aruanga, a jibo, see a wigu, cogeraba. Dear see a wigani, Kaima Akamle, the Nisgard Coop, Bana Melu, Mioline, Jamle, Turkey Tamraga, Bigger, Denila Nidunga, Biovade. Palestine and Europe, think by Kan Jerusalem, Miamia, Dada, Tama Bibu, Dre, Nangaraga, Ubadi, Dugu, Damo Tare, Nanganugo, Pico, Tazangle, Duriki, Tamaraga, Piosu, Keraba, Digini, see a way day of Jamme, Nangan Gonsa, Nasana Udemaro, Palestine, Tamara, Jordan Payen, Azerbaijan, Tamara, now Bing Larish, Tamarane, Iran, Tamarule, Pawimare, Egene, Saudi Arabia, Abawin, Nangan Bang Nasat, Donangan, Drugado, Nangan Jai, Winji, Sit, Day of Javarish.
ဒီနေ့ကတည်းကညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6:00ခွဲကနေ9:00အထိလိုင်းဒိုမီတာ19.6ရှစ်တုံညလိုင်းဒိုမီတာ19.96ကီလိုဟတ်စ်19.69ချောက်ငါလိုင်းဒိုမီတာ25ကီလိုဟတ်စ်11.69ရုပ်ကနေထုတ်လွှင့်ပေးနေပါတယ်ရှင်
American တန်မြန်မာဘာသာစီစဉ်ရဲ့ဘော်ဒူးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ် ရတဲ့သတင်းတွေကိုတင်ပြထားကြောင်းလည်းဖော်ပြထားတာပါရေတပ်ဖွဲ့မှတမ်းရအခိုင်အပြင်းတွေအတွင်းလူကြီးတပ်ဖွဲ့တွေရဲ့စစ်နယ်တရင်ချက်လက်တွေတွေ့ရှိရတဲ့အတွက်1900နှစ်သုံးခုနှစ်မြန်မာနိုင်ငံအစိုးရလေးဝက်ချက်အဲ့ဥပဒေနဲ့အရေးယူဖို့တိုင်ကြားထားကြောင်းလည်းဖော်ပြထားတာပါရေတပ်ဖွဲ့မှတမ်းရအခိုင်အပြင်းတွေကတိုက်ပွဲနဲ့ပတ်သက်တဲ့မှတမ်းမိတ္တူတွေပါဝင်လူကြီးတပ်ဖွဲ့တွေရဲ
ချင်းဆိုင်တွေ့ဆုံဆွေးနွေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကအလေးပေးပြောဆိုလိုက်ချိန်မှာပဲမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကတော့နျူကလ িয়ার လက်နက်တွေထပ်ပြီးတိုးချဲ့လုပ်ဆောင်ဖို့ချိန်ချောက်လိုက်ပါတယ်။မြောက်ကိုရီးယားအစိုးရရဲ့ခေတ်အမီဆုံးတိုက်ချင်းပြပက်ဒင်းတက်ဒုံးကျည်ဟွာဆောင်15 အောင်ပွဲဖြစ်ကျင်းပတဲ့နေ့ရက်ကြာဆက်လက်နဲ့ညီလာခံပိတ်ပွဲမှာဒုံးကျည်သိပ္ပံပညာရှင်တွေနဲ့တာဝန်ရှိသူတွေကိုကင်ဂျုံအုံးကစုတစိတ်တွေပေးအပ်ခဲ့ပြီးမင်းကွန်းပြောခဲ့တာကိုဒီကနေ့ဗုဒ္ဓဟူးနေ့နိုင်ငံပိုင်ရုပ်သံကထုတ်လွှင့်ပါတယ်ပြီးခဲ့တဲ့လကောက်ပိုင်းကစံတပ်ပြစ်လုပ်ခဲ့တဲ့ဟွာဆန်15ကအမေရိကန်ပြည်မှာကြီးအထီးရောက်အောင်ပြစ်ခတ်နိုင်တယ်လို့တုံ
ဒီကနေ့စတင်ခြင်းပါတဲ့ခန်းနာမှာတရုတ်သမ္မတရှီချင်းပင်လည်းပါဝင်တက်ရောက်ခဲ့ပါတယ်။ဆူလိုက်ပြုံလိုက်တပ်ဖြတ်မှုတွေကျင်းဝင်ရပြီးနန်ကင်းမြို့အဲ့ဒီမှာပြုကျင့်ခံရမှုဖြစ်လူသိများခဲ့တဲ့သတင်းပတ်တွေစတင်နေနေဖြစ်ထိမှန်ခန်းနာတွေကျင်းပခဲ့ကြတာပါ။ဒီကနေ့ခန်းနာမှာတော့ထောင်960ခုနှစ်ဒီဇင်ဘာလ19ရက်နေ့မှာစတင်ခဲ့တဲ့ရက်စက်ချင်းချင်းမှုတွေအတွင်းထိခိုက်တို န်ရှန်ကမင်းငုံပြောကြားခဲ့ပါတယ်။ကြီးကျော်သူဂျပန်တွေရဲ့ရက်ဆက်ချမ်းကြုတ်တဲ့လူရဲကြောင့်တစ်မျိုးလုံးပြတ်သုံးခဲ့ရပြီးလူသမိုင်းအရာစုံမှာအမှောင်ကျတဲ့ဆံမျက်နှာတစ်ခုဖြစ်ခဲ့ရကြောင်းပြောကြားသွားခဲ့တာပါ။ဒီချိန်ထဲမှာပဲအတိတ်သမိုင်းကိုချင်းမုံတစ်ချက်လို့သဘောထားပြီးတရုတ်နိုင်ငံနဲ့ငင်းချမ်းပြီးယင်းနည်းရဲ့ပူးပေါင်းဆောင်မှုတွေလုပ်ဖို့လဲဂျပန်နိုင်ငံကိုတိုက်တွန်းခဲ့ပါတယ်။ထိမန်နေကိုတော့နိုင်ငံတော်ထိမန်ဖြစ်သတ်မှတ်မထားပေမဲ့အခမ်းအနားကိုတော့နိုင်ငံမဲ့ရုပ်မြင့်သံကြားမှာတိုက်ရိုက်ထုတ်လွှင့်ပြသခဲ့တာပါ။
အစ္စလာမ်ရဲ့အစွန်းရောက်တွေလက်ချက်နဲ့ဒီနေ့အစောပိုင်းမှာမတိမငိမ့်ဖြစ်ခဲ့ရတဲ့ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမန္ဒနာအိုဒေသကိုဆေးအုပ်ချုပ်ရေးတစ်နှစ်တန်တန်တူဖို့သမ္မတရိုဒရီဂိုဒူတာတေအနေနဲ့လွှတ်တော်ရဲ့အတည်ပြုချက်ရရှိသွားပါပြီ။2018ခုနှစ်ဒီဇင်ဘာလ31ရက်နေ့အထိသမ္မတဒူတာတေအနေနဲ့ဆေးအုပ်ချုပ်ရေးဆက်လက်ကျင်းသုံးခွင့်ကိုလွှတ်တော်200ပေါင်းပြည်ဒီကနေ့ဗုဒ္ဓဦးနေ့မဲခွဲတာမှာထောက်ခံမဲ240ကန့်ကွက်မဲ28မဲနဲ့အတည်ပြုပေးတာပါ။မာရာဝီမြို့ကိုတပုန်နေကဝင်းရောက်စီးနှင်တိုက်ခိုက်ပြီးအိမ်တွေကက်သလစ်ခရစ်ယာန်ဘုရားကျောင်းတွေကိုမိရှို့တရားခံဖမ်းဆီးမှုတွေဖြစ်ခဲ့ပြီးတော့ပြီးခဲ့တဲ့မေလမှာသမ္မတကဒေတာတွေဆေးအုပ်ချုပ်ရေးကိုကျင့်သုံးခဲ့တာဖြစ်ပါတယ်ရှင
်။ကိုလင်ဦးနဲ့မတင်ရင်ထက်တူကတင်းနေကိုကြီးညာပေးခဲ့ကြပါ။အခုဆက်ပြီးတော့တင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ရိုဟင်ဂျာမျိုးသမီးတွေအပေါ်လိင်ပိုင်းဆိုင်ရာကျူးလွန်မှုအကြောင်းကိုတင်ဆက်ပေးကြပါမယ်။ရိုဟင်ဂျာမူဆလင်မျိုးသမီးတွေကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုအများအပြားကျူးလွန်ခဲ့တယ်လို့ကိုတွေ့ကြုံခဲ့ရသူတွေနဲ့တွေ့ဆုံခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်တဦးကပြောလိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှမနေ့တုန်းကကျင်းပခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာပြည်ပခါနဲ့ပတ်သက်တဲ့တင်ပြချက်အတွင်းမှာခုလိုပြောဆိုခဲ့တာပါ။မြန်မာဆိုရဘက်ကပူးပေါင်းဆောင်ရွက်မှုတချို့ရှိလာနေတယ်ဆိုပေမဲ့လည်းရိုဟင်ဂျာဒုက္ခတွေရင်းနဲ့ပတ်သက်ပြီးတော့လုံခြုံရေးတွေအများကြီးကျန်နေသေးတဲ့အကြောင်းလဲလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကပြောခဲ့ကြပါတယ်။ဒီအကြောင်းပြည်စုံကိုတော့ကိုကျော်အောင်ငါကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်
။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ခဲ့ပြီးတော့ရိုဟင်ဂျာအခြေအနေတွေကိုလေ့လာခဲ့ကြသူနှုတ်ဖြစ်ကြတဲ့နိုင်ငံရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ် Jeffrey Fredman နဲ့ပြည်ပကအတွင်းလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုဆိုင်ရာအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ် Pramila Patton တို့ကလူမျိုးရေးကောင်စီမှသူတို့ရဲ့အတွေ့အကြုံနဲ့အကြံပြုချက်တွေကိုတင်ပြခဲ့ကြတာပါ။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားဒုက္ခသည်တွေပြန်ပြီးတော့လက်ခံရေးဆိုင်ရာသဘောတူညီချက်ရခဲ့တာကိုဝမ်းသာကြောင်းဒီကိစ္စတွေကိုလှုပ်ဆောင်အောင်မှထက်သွင်းစဉ်းစားတဲ့အဓိကချက်တွေကိုလက်ထောက်အတွင်းမှုချုပ် Jeffrey Fredman ကလူမျိုးရေးကောင်စီကိုတင်ပြခဲ့ပါလေ။
First returns must be supported by reconciliation efforts.
ဒုက္ခသည်တွေနေရာပြောင်းရေးမှာပြန်လည်တင်းမြတ်ရေးဆိုင်ရာအထောက်အမှုတွေနဲ့ဖြစ်ရပါလိမ့်မယ်။အချိန်တက်မှတ်ထားပြီးအသေးချာပြန်နိုင်ရေးကိုစီစဉ်ရပါလိမ့်မယ်။ Mr. Kofi Annan အဖွဲ့ရဲ့အကြံပေးချက်ကိုဗဟုပြုပြီးလှုပ်ဆောင်ရပါလိမ့်မယ်။ဒုက္ခသည်တွေရဲ့မူလနေရာတွေဒါမှမဟုတ်ဒုက္ခသည်တွေကလုံခြုံစိတ်ချရတယ်လို့ရွေးချယ်တဲ့နေရာတစ်ဝိုက်မှာဖြစ်ရပါလိမ့်မယ်။စခန်းဒါမှမဟုတ်ယာယီနေရာမျိုးမဟုတ်ရပါဘူးရိုဟင်ဂျာတွေကိုလွတ်လပ်စွာသွားလာခွင့်ပေးမယ်ဆိုတာကအပြုသဘောဆောင်တဲ့ကိစ္စဖြစ်တယ်ဆိုပေမဲ့လည်းတည်ဆဲဥပဒေတွေအရသူတို့အတွက်သွားလာလှုပ်ရှားခွင့်တွေကတိတ်ပြီးတိတ်ကျလွန်းနေတာပါလွတ်လပ်စွာသွားလာလှုပ်ရှားခွင့်တွေကိုတိုးချဲ့ပေးခြင်းအပြင်သူတို့ရဲ့အခြေခံဘဝနေထိုင်မှုအခြေအနေတွေကိုအစဉ်ပြေစေပါလိမ့်မယ်တော်တော်စက်တ်မှတ်ထားတဲ့တသက်ကံအထောက်အထားဆိုင်ရာကန့်သတ်ချက်တွေကိုရှော့ပေါက်ပြီးဒုက္ခသည်တွေကိုလက်ခံသင့်ပါတယ်ဒုက္ခသည်အများစုကအထောက်အထားတွေအစုံအလင်းပြနိုင်ဖို့ကခက်နေပါလေ
။ပြည်ပကအတွင်းလိင်ပိုင်းကြံဖက်မှုဆိုင်ရာအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ် Pramila Patton ကမြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေကတူးချင်းစီရောအုပ်စုလိုက်ရောရင်းညာမျိုးသမီးတွေကိုအာမပြုခြင်းမှုတွေအများအပြားနဲ့ရဲဆက်ဆက်လှုပ်ဆောင်ခဲ့တဲ့အကြောင်းလုံခြုံရေးကောင်စီကိုတင်ပြခဲ့ပြီးတော့ပြည်မှုကျူးလွန်သူတွေကိုတရားဥပဒေအရရေးယူဆောင်ရွက်ဖို့ကိုလည်းသူကတိုက်တွန်းခဲ့ပါလ
ေ။ I urge this body to do everything in its power.
လုံခြုံရေးကောင်စီကိုကျွန်မတိုက်တွန်းလိုတာကတဆွမ်းတဲ့အာဏာကိုသုံးပြီးရက်ဆက်ကြမ်းကြုတ်မှုတွေကိုအဆုံးသတ်ပေးဖို့ လင်းပိုင်းဆိုင်ရာနဲ့တခြားအကျန်းဖက်လောက်ရတွေကျူးလွန်ကြသူတွေကိုတရားဥပဒေအရအရေးယူဖို့အကျူးလွန်ခံကြရသူတွေအတွက်ဘေးအန္တရာယ်ကင်းစွာနေထိုင်နိုင်တဲ့အခြေအနေကိုဖန်တီးပေးဖို့ဖြစ်ပါတယ်။ကျမတို့ရဲ့လှုပ်ဆောင်မှုဒါမှမဟုတ်ပြက်ကွက်မှုကိုတမိုင်းကနေမှတ်ချောက်တင်အကဲဖြတ်ပါလိမ့်မယ်
။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ကိုယ်စားလှယ်နှစ်ဦးရဲ့တင်ပြချက်တွေပြီးမှာတော့လူညိုရေးကောင်စီဖွဲ့ဝင်နိုင်ငံတွေကကိုယ်စားလှယ်တွေကလည်းရိုညာမွတ်စလင်ပြည်ထောင်နယ်ပတ်သက်ပြီးတော့ကြံပြူတိုက်တွန်းချက်တွေကိုပြောဆိုခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုရဲ့ကုလသမဂ္ဂဆိုင်ရာတာမတ်နီကီဟေလီကတော့ရိုညာဒုက္ခသည်အရေးမြန်မာဆိုရရဲ့ဂရိကဝတ်ပေးပြောဆိုနေမှုတွေကနေလက်တွေ့လှုပ်ဆောင်လာတွေကိုမြင်လို့တယ်လို့ဆိုပါတယ
်။ This is the fastest displacement of refugees since Rwanda that denied
ဒါဟာရဝန္ဒာအပြီးဒုက္ခသည်တွေအများဆုံးအိုးအိမ်နဲ့ဖြစ်ကြရတဲ့ဖြစ်ရပါ။ဒါအပြင်မြန်မာနိုင်ငံတွေမှာနောက်ထပ်လူတွေတိုက်ဆုံတာအိုးအိမ်နဲ့ဖြစ်ကြတာတွေလည်းရှိနေပါတယ်။ဒါပေမဲ့ဒီပြမှုကျူးလွန်သူတွေပေါ်ခိုင်မာတဲ့အရေးယူမှုကိုမတွေ့ရသေးပါဘူး
။လူညိုရေးကောင်စီမှလောလောဆယ်အလဲကျဥက္ကဋ္ဌလုပ်နေတာကတော့ဂျပန်နိုင်ငံမှာရိုညာဒုက္ခတွေအရေးနဲ့ပတ်သက်ပြီးတော့တိုးတက်မှုတွေရှိလာနေတာကိုဂျပန်နိုင်ငံကကြိုးဆိုကြောင်းနဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုဂျပန်ကဆက်ပြီးတော့အကူအညီထောက်ပံ့နေမှာဖြစ်တယ်လို့ဒီကုလသမဂ္ဂဆိုင်ရာဂျပန်တာမတ်ကဆိုပါတယ်။နိုင်ငံကတိုင်းဝိုင်းကလည်းရခိုင်ပြည်နယ်ကအခြေအနေတွေကိုအနိကက်ဆက်ပြီးတော့စောင့်ကြည့်သွားဖို့နဲ့မြန်မာအစိုးရရဲ့ရေရှည်ဖြည့်ရှင်းမှုတွေကိုဝိုင်းပြီးတော့အကူအညီပံ့ပိုးသွားဖို့လဲဂျပန်ဘက်ကနိုင်ငံတကာကိုတိုက်တွန်းတယ်လို့ဆိုပါတယ်။လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကျူးလွန်တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂဆိုင်ရာမြန်မာတာမတ်ဟောက်တူဆွမ်းကမြန်မာစိုးရရဲ့သဘောထားကိုရှင်းပြပါတယ
်။ As regards the alleged sexual violence, the government of Myanmar has made
clear that အကြမ်းဖက်မှုတွေကျူးလွန်တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့မြန်မာစိုးရရဲ့ရည်ရွယ်ချက်ကိုရှင်းရှင်းလင်းလင်းပြောထားပြီးသားပါ။လူခွင့်ချိုးဖောက်မှုမနှများကိုမြန်မာစိုးရကအားမပေးပါဘူး။ခိုင်မာတဲ့တက်တွေထောက်ထားလိုက်တာရှိမယ်ဆိုရင်ကျွန်တော်တို့ဘက်ကအရေးယူဆောင်ရွက်ဖို့အသင့်ပါပဲ။ဥပဒေအရဘသူကိုမဆိုးအရေးယူသွားမှာပါလို့မြန်မာတမ္မတ်ဟောက်တုဆန်းကပြောခဲ့တာပါ။ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်တမ္မတ်ကလည်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားသဘောတူညီထားချက်ကိုအကောင့်ထဲပေါ်တဲ့နေရာမှာကုလသမဂ္ဂလုံခြုံရေးကောင်စီကဝိုင်းပြီးတော့ကြီးကြပ်ပေးဖို့တိုက်တွန်းခဲ့ပါတယ
်။ကိုကျော်အောင်လည်းတက်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတက်ဆက်ထဲမှာပဲကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးခဲ့တဲ့ရခိုင်အရေးပေါ်တုံ့ပြန်ချက်ကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာပြည်ခန့်နဲ့ပတ်သက်ပြီးတော့မနေ့လုံးကကျင်းပခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမှကုလအထူးကိုယ်စားလှယ်နှစ်ဦးတင်ပြခဲ့တာတွေကတော့ဒုက္ခသည်တွေပြန်လည်ခံရေးမှာဒုက္ခသည်တွေလုံခြုံစိတ်ချရတယ်လို့ရွေးချယ်တဲ့နေရာတွေမှာနေရာချထားပေးဖို့နဲ့ရိုဟင်ဂျာတွေကိုလွတ်လပ်စွာသွားလာခွင့်ပေးဖို့ပြီးတော့ပြန်လာမဲ့ဒုက္ခသည်တွေအထောက်အထားတွေအဆုံးနဲ့မပြနိုင်ခဲ့ရင်ရှော့ပေါ့စဉ်းစားပေးဖို့ဆိုတဲ့အချက်တွေလည်းပါဝင်ပါတယ်လုံခြုံရေးကောင်စီဆွေးနွေးချက်တွေအပေါ်ဘယ်လိုသဘောရပါတလဲလို့ NLD ပါတီပြောခွင့်ရဦးညံဝင်းကိုကိုညံဝင်းအောင်ကမေးမြန်းရမှာတော့သူကအခုလိုစပြောပါတယ
်။ပထမဆုံးတစ်ချက်အနေနဲ့ကတော့အဲ့ဒီသူတို့ကိုအကျိုးမဲ့ပြန်လဲလက်ခံဖို့နော်။အဲ့ဒါကတော့ကျွန်တော်အနေနဲ့ပြောရင်တော့မဖြစ်နိုင်ဘူး။မဖြစ်လို့မဖြစ်နိုင်လဲဆိုတော့ကျွန်တော်တို့နိုင်ငံကခိုင်းစားခံတဲ့ဘဝနဲ့နိုင်ငံမဟုတ်ဘူး။လွတ်လပ်တဲ့နိုင်ငံ။အဲ့တော့ကျွန်တော်တို့ပြောပြီးလက်ခံမယ်နော်93မှာသဘောတူလာတဲ့အချက်တွေနဲ့လက်ခံမယ်လို့ပြောပြီးသားဒီဧရိယာတွေနဲ့ပတ်သက်ပြီးတာဝန်ရှိတာဘင်္ဂလားဒေ့ရှ်နဲ့မှာပဲအဲ့တော့သူတို့ကဘင်္ဂလားဒေ့ရှ်ကိုရောက်နေအဲ့တော့လက်ခံမယ်မြန်မာကပြောတယ်စီကံချက်ထားထားပဲအဲ့တော့ဒီစီကံချက်ကိုဘာမှပြင်ဆင်အကြောင်းမရှိဘူးနောက်နံပါတ်1အနေနဲ့ကကျွန်တော်တို့သွားလာရေးကန့်သတ်တဲ့ကိစ္စအဲ့တော့သွားလာရေးကန့်သတ်တာဘယ်နိုင်ငံမှာသွားဖို့လဲအမေရိကမှာလားအင်္ဂလိပ်မှာလားအာဖရိကမှာလားမဟုတ်ဘူးမြန်မာနိုင်ငံမှာအဲ့တော့ကန့်သတ်ခွင့်ကိုလုပ်ခွင့်ရှိတယ်လို့ကျွန်တော်တို့အဲ့လိုပြောချင
်ဆရာကုနာပြောသွားတဲ့အထက်မှာဒီ93ခုနှစ်သဘောတူညီချက်ဆိုတာကဘယ်လိုအချက်တွေပါလဲ
အဲ့ဒီပြန်လာမဲ့ပုဂ္ဂိုလ်ဟာမြန်မာနိုင်ငံအတွင်းမှာနေထိုင်ခဲ့ဘူးကြောင့်အထောက်တာအဓိကအဲ့ဒ
ါဟုတ်ကဲ့ဒီညမှာပေါ့လေဒီကုလသမဂ္ဂဘက်ကပြောနေတာကဒီထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကဝယုံသုံးကနဲ့ပြေးသွားကြတယ်အထောက်အထားတွေလည်းယူမသွားနိုင်ဘူးပေါ့လေပြန်ပြီးတော့အထောက်အထားတွေပြနိုင်ဖို့ခက်ခဲမယ်ပေါ့ဒါကိုရှော့ပေါ့ပေးဖို့သူတို့ပြောနေတာပါ
ကျွန်တော်တို့ကပြောနေတာအထောက်အထားလူချင်းနဲ့ကောင်းကြီးဒီကိစ္စမှာအထောက်အထားမရှိဘူးမရှိပြန်လို့ဟုတ်လားကျွန်တော်ကျမဟာရခိုင်ပြည်နယ်ဘယ်ဒေသဘယ်ရက်ွက်ဘယ်ကြီးရွာမှာနေခဲ့တယ်ဘယ်လောက်ချိန်ကစားဘယ်လောက်နေခဲ့အဲ့ဒါလိုပြောပါအဲ့ဒါလိုပြောလို့ရှိရင်ကျွန်တော်ကချက်ကျုပ်ပေးမယ်ကျွန်တော်ကအဲ့ဒါလိုပြောတဲ့အတိုင်းဟုတ်ရင်ကျွန်တော်လက်ခံမှာအဓိကအဲ့ဒါပဲ
ဆိုတော့လုံခြုံရေးကောင်စီမှဆွေးနွေးတဲ့နောက်တစ်ချက်ကဒီမြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေကနေပြီးတော့ဟာအဲ့ဒီဒေသခံမွတ်စလင်တွေကိုအစုလိုက်ပြုံလိုက်ဟိုအာရမပြုကျင်မှုတွေလုပ်ခဲ့တယ်ဒါကိုအခုချိန်ဒီမြန်မာအစုကနေတော့အရေးယူတာမရှိသေးဘူးလို့လည်း
ဆွဆွဲပြောဆိုထားပါတယ်ဒီအချက်ပေါ်မှာရောခင်ဗျညီမတို့ရဲ့တပ်ဖွဲ့တဲ့ဒေသခံတွေကိုဥပဒေမဲ့ဟိုမရင်းတင်တာအပါဝင်စိတ်သက်တယ်ဆိုတဲ့သဘောပေါ့နော်အဲ့ဒါတွေကိုအရေးယူပေးပါဆိုရင်ကျွန်တော်တို့နိုင်ငံမှာအဲ့ဒီလိုကိစ္စတွေကိုအရေးယူဖို့ဥပဒေတွေကအနှစ်200လောက်ရှိပြီကျွန်တော်တို့မှရှိတဲ့ဥပဒေအဲ့ဒီ200တဲ့မှာအကျုံးဝင်တဲ့ဟာဆိုရင်ကျွန်တော်တို့အရေးယူမယ်အကျုံး
ကိုယ်စားလှယ်တွေနဲ့ပြောင်းလို့မရှိဘူးတရားရုံးကလာပြောအောင်အဲ့တော့တရားရုံးကိုရောက်အောင်ဆုံးပြတ်နိုင်အောင်အကျက်နဲ့အမှန်ကန်ကိုပရူးဖ်တင်ပေးရမှာဆွဆွဲတဲ့လူတွေတောင်းအဲ့လိုပဲပြောချင်တယ်ဟုတ်ကဲ့ဦးညောင်ဝင်းကျေးဇူးပါခင်ဗျကိုညောင်ဝင်းအောင်ဆက်တဲ့မင်းမြန်ထားတာကိုနားဆင်ကြရတာဖြစ်ပါတယ်ခုတ်ခါမှာတော့ KIO၏မြစ်ကြီးနားမြို့မှာရှိတဲ့ငင်းကြေးလုပ်ငန်းဆိုင်ရာအကြံပေးအဖွဲ့ရုံးကိုကချင်းပြည်နယ်အာဏာပိုင်အဖွဲ့ကနေပြီးတော့ပထမဆုံးအကြိမ်ရှာဖွေစစ်ဆေးမှုတွေလုပ်ဆောင်ခဲ့ရပါခင်ပြည်နယ်များတွေမြို့နယ်မှာလေရင်ပြစ်တနက်ကြီးစံတွေ့ရှိမှုနဲ့အဖမ်းခံထမ်းရတဲ့အဖွဲ့နယ်ပတ်သက်မှုရှိမှရှိလာရောက်စစ်ဆေးရာဖြစ်တယ်လို့လည်းကချင်ငင်းကြေးအကျိုးဆောင်အဖွဲ့ကပြောပါတယ်ထိုင
ဒီကနေ့ကျွန်တော်တို့ကဒီဖွဲ့ယုံကိုမြို့နယ်ရဲတပ်ဖွဲ့ကနေရုပ်ရရှာဖွေစစ်ဆေးမှုတွေပြုလုပ်ခဲ့တာပါမြို့ကျင်းနယ်မြို့နယ်သူရရဲမှုဦးဆောင်တဲ့ဖွဲ့ကနေဝေရောက်ရှာဖွေခဲ့တယ်လို့ကချင်ငင်းချမ်းရဲကျူရော့ဆောင်ဖွဲ့ကဥလိုမိုင်ကွန်ကြားကကုလူပြောပါတယ်
မင်းကတော့တနအိနဲ့ဆယ်လောက်မှာပေါ့လေဒီဒီရေးရေးစာဖတ်ရေးအစပြေရပါတယ်ကြာသူတို့ဖွဲ့တယ်လူပေါင်း30လောက်ရှိနေတယ်ကေအိုရဲ့ဒီလူပညာထောက်ကူပြုတဲ့ရုံရဲ့အနောက်ဘက်မှာလေအဆောင်ရှိတယ်အဲ့ဝင်းမာလာစစ်သေးတာဗျအဲ့မှာရှာဖွေတယ်ဆိုတဲ့နေရာမှာဒီကေအိုရဲ့ဝင်းမြာနေရာမှာသူတို့မတိဘူးပေါ့ဗျတနေ့ကရလာရောက်ရှာဖွေခြင်းဖြစ်တယ်ဆိုတော့အကြောင်းပြောတယ်သူတို့အားလုံးရဲ့
ဒီမှုနဲ့အဖမ်းခံသားရတဲ့ကျွန်းစံလေးနဲ့ပတ်သက်မှုရှိမရှိလာရောက်စစ်ဆေးတာဖြစ်တယ်လို့ဦးလမိုင်ကွန်ကြားကခုလိုပြောပါတယ်။
ပါကစ္စရဲလာတယ်ဆိုတော့သူတို့ဟိုတော့ဖန်ထားတဲ့ကျွန်းဆန်းလင်းကစ္စနဲ့လာတာပါတဲ့။ပြစ်ချန်ကြီးလို့ဆိုလာမယ်။အဲ့ဒါမိလို့ဆိုတော့မြောက်ဝတီသူငားနေတဲ့အိမ်မှာမိတယ်။သူကတော့ဒီမှာနေတယ်မိချနာမှာသူ့အမျိုးသမီးအိမ်မှာနေတယ်။သူ့အဲ့မှာလာရောက်ဖန်သွားတယ်ဆိုတော့ဒီမှာမနေ့ကလာရောက်ရှာဖွေတာသူနဲ့ပတ်သက်လို့သူနဲ့ဆက်တယ်လို့လာရောက်ရှာဖွေခြင်းဖြစ်တယ်လို့ပဲပြောတ ကျွန်တော်တို့ရဲ့ကိုကျွန်းစန်းလင်းကိုမိကျင်းနန်းလေးအိမ်မှာရဲတပ်ဖွဲ့တွေကနေဖမ်းဆီးခဲ့ပါတယ်။လက်ရှိကိုကျွန်းစန်းလင်းကိုမိကျင်းနန်းမှနှစ်ရဲစခန်းမှာဖမ်းဆီးထိန်းသိမ်းထားပါတယ်။တီလိုစစ်စေးမှုဖြစ်စဉ်အတွက်မိကျင်းနန်းရဲတပ်ဖွဲ့ရုံးကိုဆက်သွယ်ခဲ့ပေမဲ့လည်းတာဝန်ယူဖြေကြားပေးမှုမရှိခဲ့ပါဘူး။ ကိုကျွန်းစန်းလင်းနဲ့ကိုအိုကချင်းလွတ်လပ်ရေးဖွဲ့တို့ကြားဆက်နွယ်မှုရှိမရှိကိုမြန်မာအာဏာပိုင်တွေနဲ့နှိစပ်တဲ့ဒေသခံလူကဆိုပါတယ်။လက်လက်ကြီးစားမှုနဲ့ဆက်နွယ်ပြီးကိုအိုရုံးကိုလာရောက်စစ်ဆေးတဲ့ပုံမှာတော့ကိုအိုကချင်းလွတ်လပ်ရေးဖွဲ့ပြန်ကြားရေးဌာနတာဝန်ခံဗိုလ်မှူးကြီးနော်ဘူးကခုလိုပြောပါတယ်။ဖြစ်ချက်တွေကတော့ဒါဒီရှိတယ်ကျွန်တော်တို့ဘာမှမသိဘူး။
ကိုကျွန်းစန်းလင်းနဲ့ကိုအိုရုံးကြားပါတယ်။ဘာကြောင့်ဘာကောင်းတင်နဲ့ဖြစ်သေးတယ်ဆိုတာအဲ့ဒီကဲကျွန်တော်တို့မသိဘူး။ကိုကျွန်းစန်းလင်းနဲ့ကိုအိုရုံးကြားဆက်စပ်မှုမရှိဘူးလို့လဲဗိုလ်မှူးကြီးနော်ဘူးကဆိုပါတယ်။လက်ရှိမှာတော့ကချင်ပြည်နယ်တိုင်းနဲ့ဖားစာဒေသဘက်မှာကိုအိုရုံးကိုကျွန်းလွတ်လပ်ရေးဖွဲ့နဲ့မြန်မာတပ်မတော်တို့ကြားစစ်ရေးပဋိပက္ခဖြစ်ပွားနေစေလို့လဲက
ဒီတနိုင်းလာမှာတော့ဘာလို့မနေ့တနေ့ရက်လည်းပဲတော်တော်လေးတော့ဖြစ်တယ်။2019ခုနှစ်ကနေစတင်လာခဲ့တဲ့ကချင်လွတ်လပ်ရေးဖွဲ့နဲ့မြန်မာတပ်မတော်တို့ကြားသကြောပြန်စိုက်ပွဲဟာ6နှစ်ကျော်လာပြီဖြစ်ပေမဲ့လည်းငြိမ်းချမ်းမဲ့အရေးအယံမသိသေးသလိုမြန်မာစိုးရကနေပေါ်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာလည်းလမ်းစပြောင်းနေတယ်လို့ကချင်ငြိမ်းချမ်းရေးကျူးဆောင်ဖို့ပဲဥလမိ
ညှိနှိုင်းဆွေးနွေးရေးကော်မတီ FVNCC ဖွဲ့ဝင်တွေဖြစ်သလိုအစိုးရကလည်းပေါ်ဆောင်နေတဲ့ NCA လမ်းကြောင်းကိုလက်မခံတဲ့အဖွဲ့တွေဖြစ်ပါတယ်ခင်ဗျာ
။နိုင်ငံရေးသတင်းပေးပို့ထားတာဖြစ်ပါတယ်။ခုတစ်ခါမှတော့ American နိုင်ငံရေးသတင်းတစ်ပတ်ကိုတင်ဆက်ပေးစီမှာပါတယ်။ရခိုင်နိုင်ငံသားဝင်ကြီး Rex Tillerson ဟာမြောက်ကိုရီးယားအရေးနဲ့ပတ်သက်လို့ပို့ပြီးတော့အပြုသဘောဆောင်ချင်းကတ်တဲ့အနေနဲ့ကြိုတင်စီမင်းသတ်မှတ်မထားဘဲနဲ့ပထမဆုံးချိန်ဖြစ်မြောက်ကိုရီးယားနဲ့တွေ့ဆုံဆွေးနွေးဖို့အမေရိကန်အနေနဲ့အဆင်သင့်ရှိတယ်လို့ပြောဆိုလိုက်ပါတယ်။ ဒီကိုလည်းပြောထားပါတယ်ဖီဝေတတပန်ကြီးကဆိုင်ရာသတင်းတောက်စင်းစင်းပေးပို့တဲ့သတင်းတော်ကိုကိုအောင်ကပြပြပေးပါလိမ့်မယ်။
North Korea ရဲ့နျူကလီးယားနဲ့မစိုက်တုံးစမ်းသပ်မှုတွေနဲ့ပတ်သက်ပြီးထိန်းချုပ်ဖို့အပြေရှာနေတဲ့အချိန်မှာပဲအမေရိကန်နိုင်ငံသား Rex Tillerson ကတန်တမန်ကြီးအရာပြေရှာဖို့ကြိုးပမ်းလာပါတယ်။အင်္ဂါနေ့ကဝါရှင်တန်မှာကျင်းပတဲ့ Atlantic Council ရဲ့ကိုရီးယားအရေးဆွေးနွေးပွဲမှာ American အနေနဲ့တွဲဆုံဆွေးနွေးဖို့အစီအစဉ်ရှိတယ်လို့ဝန်ကြီးတီလာဆင်ကပြောပါတယ်။
We're ready to talk anytime North Korea would like to talk.
မြောက်ကိုရီးယားဘက်ကဆွေးနွေးလိုတဲ့အချိန်မှာဆွေးနွေးဖို့အစဉ်အသင့်ရှိနေပါတယ်။ကျူတင်စီးမင်းစီကံတတ်မှတ်ထားတာမရှိဘဲပထမဆုံးအကြိမ်အနေနဲ့တွေ့ဆုံဖို့အသင့်ပါပဲ။တွေ့ဆုံရတဲ့အခါမှာရာသီဥတုအကြောင်းပြောခြင်းနဲ့ပြောလို့ရပါတယ်။ဒါအပြင်တကယ်လို့သာသူတို့အနေနဲ့ဆန္ဒရှိမယ်ဆိုရင်စပွဲဝိုင်းနဲ့ဆွေးနွေးမလား၄ရောက်စပွဲနဲ့ဆွေးနွေးမလားဆိုတာလေပြောလို့ရပါတယ်။
အခုလပိုင်းနေအတွင်းမြောက်ကိုရီးယားဟာပယ်တင်တဲ့ဒုံးကျည်တွေစမ်းသပ်ခဲ့ပြီးနိုဝင်ဘာလကုန်ပိုင်းကစမ်းသပ်မှုပြီးမှာတော့အမေရိကန်ပြည်ထောင်စုအထိရောက်အောင်ပြစ်နိုင်ပြီလို့ပြောဆိုလာကြောင်းကိုရီးယားကျွမ်းဝင်မှာနျူကလီးယားစစ်ပွဲဖြစ်လာနိုင်မလားဆိုပြီးစိုးရိမ်မှုတွေကြီးထွားလာခဲ့ပါတယ်။
If there was any condition at all to this, is that look,
တကယ်လို့သာတွေးဆုံဆွေးနွေးမယ်ဆိုရင်အချိန်ကာလတစ်ခုတော့ငြင်းငြင်းဆင်းဆင်းနေပြရမယ်ဆိုတာကိုသူတို့ရှင်းရှင်းလင်းလင်းနားလည်မယ်လို့ထင်ပါတယ်။ရန်စပီအားပေးတာမျိုးမဟုတ်တဲ့နီလန်တွေကိုသာတုံးမယ်လို့ပြောဆိုနေတဲ့အချိန်ထဲမှာမြောက်ကိုရီးယားပေါ်ပြင်းပြင်းထန်ထန်ပီအားပေးတာနဲ့တခြားနီလန်တွေတုံးပြီးမအောင်မြင်ရင်စီးရဲအရာရေးယူနိုင်ဖို့ပြင်ဆင်ထားပြီးမှသာဒဏ်ခတ်ပိတ်ဆို
ို့လက်ခံဖို့တရုတ်နိုင်ငံဟာပြင်ဆင်နေတယ်ဆိုတာကိုလည်းသိရှိကြောင်းသူကပြောကြားသွားပါတယ်
။ကောင်းတင်ဆက်ပေးထားဖြစ်ပါတယ်။ VOA ကနေဗဒူးနေညနေခင်းစီစဉ်လေးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒေါက်တာရှင်များရှင်မကြခင်မှာတင်ဆက်ပေးမယ့် VOA American တန်းညဘက်9:00နာရီ10:00အထိမြန်မာဘာသာစီစဉ်နေမှာတော့မြန်မာလူတို့နဲ့ကျမ်းမာရေးစီစဉ်ဥကြောစံသားရဲ့မြန်မာရေးသုံးသက်ချက်အပြင်အပတ်စဉ်အခစားကဏ္ဍတို့ကိုလည်းနှာစင်ကြမှာဖြစ်ပါတယ်။ကိုရိုနာဆိုရမြန်မာနိုင်ငံတကာသတင်းကြေညာကိုကိုအောင်လေးဦးကကြေညာပေးပါမယ်ရှင
်။မေကန်ပြည်သူအဲဘာမပြင်းတွေကလစ်လက်နေတဲ့ထက်လက်တော်မှတ်နေရာအတွက်ကျင်းပတဲ့အထူးရွေးကောက်ပွဲမှာဒီမိုကရက်ပါတီကိုယ်စားလှယ်တောက်ဂျုံးစာအနိုင်ရသွားပါတယ်။အပြိုင်ဆိုင်မဲဆက်စီယုံခဲ့ရပြီးတဲ့နောက်မှာပဲဒီမိုကရက်ကိုယ်စားလှယ်ဂျုံးစာထောက်ခံမဲ့ 49.9% ကနေတော့ Republican ကိုယ်စားလှယ်ရိုင်မိုးကတော့ 48.4% ကနေတော့အတိအပြီးရရှိသွားခဲ့ကြတာပါ။ကျူတင်သမချက်တွေမှာထားတဲ့မြောက်ကိုရီးယားနဲ့ဆွေးနွေးဖို့အမေရိကန်နိုင်ငံခြားဝန်ကြီးရက်စတီလာဆန်ကကမ်းလှမ်းလိုက်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားအနေနဲ့သူ့ရဲ့နျူကလ িয়ার နဲ့ဒုံးကျည်စီစဉ်နေတဲ့ပတ်သက်လို့ပြောင်းလဲလို့ဆန္ဒရှိရလိမ့်မယ်လို့လည်းဝန်ကြီးတေလာဆန်ကပြောဆိုခဲ့တာပါ။အမေရိကန်ပြည်သူနယူးယောက်မြို့ကမြေရောက်ရထားမှာရေပိုက်ဖုံးတစ်လုံးနဲ့ဘုံခွဲတက်ခဲ့တဲ့သူဖြစ်ဆွဆွဲခံထားရသူကစစ်သွေးကြွအုပ်စုတွေနဲ့ဆက်နွယ်ပုံမရတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကအကြမ်းဖက်တံပြန်တက်ဖြစ်ပြီးထိခိုက်ရရှိသူကပြောဆိုလိုက်ပါတယ်။စုံစမ်းစစ်ဆေးမှုစည်းစိမ်ပိုင်းဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကနေအမေရိကန်မှာပြောင်းရွှေ့နေထိုင်သူတူဖြစ်တဲ့အာကီယက်အူလာရဲ့ဇနီးနဲ့မိဘတွေကိုစုံစမ်းစစ်ဆေးမှုရဲ့စုံစမ်းစစ်ဆေးသူတွေကမေးမြန်းမှုတွေလုပ်ခဲ့တာဖြစ်တဲ့အကြောင်းဘင်္ဂလားဒေ့ရှ်အကြမ်းဖက်တံပြန်တက်ဖြစ်ပြီးရရှိကပြောဆိုလိုက်တာပါ။ရိုက်တာသတင်းဌာနအတွက်လွတ်လွတ်ပြင်းနေတဲ့မြန်မာသတင်းသမားနှုတ်ကိုရန်ကုန်မြို့မှာရဲတပ်ဖွဲ့တွေကဖမ်းဆီးလိုက်ပြီးအစိုးရရဲ့လက်ဝဲချက်လက်တွေကိုလက်ဝဲတွေ့ရှိမှုနဲ့အရေးယူခံရဖို့ရှိနေပါတယ်။မြန်မာသတင်းတော်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှုတ်ကိုရန်ကုန်မြို့ထောက်ချံရဲတပ်ဖွဲ့ကမနေ့ညပိုင်းမှာရှာဖွေစစ်ဆေးဖမ်းဆီးခဲ့တာဖြစ်ကြောင်းလဲလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့နေတဲ့ရဲတပ်ဖွဲ့ရဲ့မှတ်တမ်းတွေမှာတွေ့ရှိကြရပါတယ်
။သတင်းကြေကျုပ်ကိုကောမင်ဦးကကြေညာပေးကြတာပါ။ဒီညနေအတွက်စီစဉ်ထုတ်လွှင့်ရမှုကတော့ကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Alfredo ဖြစ်ပါတယ်။ဒီမှာ Ethan စမရှင်။ VOA American တန်ညပိုင်းမြန်မာဘာသာစီစဉ်လေးကိုည9:00နာရီ10:00အထိလိုင်းတိုမီတာ24.55 MHz တိုကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်။ဒါ့အပြင်ရုပ်မြင်သံကြားစီစဉ်လေးကိုလည်းညနေ9:00မှာ Asia Set 7ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်။နားဆင်လို့သောတာရှင်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။ကြည့်ရမှရှင်းလင်းကြပါစေရှင်။
This program has come to you from the Voice of America, Washington.